ရှေ့တောင်ရှားနိုင်ငံများဖို့အာဆီယံအဖွဲ့ကထုတ်ပြန်မဲ့ရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေကိုမြန်မာနိုင်ငံကပြန်လည်လက်ခံရေးဆိုင်ရာအစည်းအဝေးခန်းစားမှာမြန်မာအစိုးရရဲ့စ조사အထောက်အမှုတွေကိုသာချီးကျူးထားပြီးတကယ့်အခြေအနေမှန်တွေကိုဖုံးကွယ်ထားတာကြောင့်အာဆီယံအဖွဲ့အနေနဲ့ဒီကိစ္စအပေါ်ချစ်ကပ်တဲ့နည်းလမ်းကိုပြန်စဉ်းစားသင့်တယ်လို့လူ့ခွင့်ရေးအဖွဲ့တွေကပြောပါတယ်အခုဘန်ကောက်မြို့မှာကျင်းပနေတဲ့အာဆီယံထိပ်သီးညီလာခံမှာရိုဟင်ဂျာပြဿနာဖြစ်ပေါ်ရတဲ့အခြေခံအကြောင်းရင်းတွေပေါ်အာရုံထားဆွေးနွေးသင့်တယ်လို့လည်းအဲ့ဒီအဖွဲ့ကပြောပါတယ်မြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့အကြားဒုက္ခသည်ပြန်လည်လက်ခံရေးဆိုင်ရာသဘောတူညီချက်ကို2019ခုနှစ်နိုဝင်ဘာလအတွင်းရရှိခဲ့ပါတယ်။ဒါပေမဲ့လုံခြုံစိတ်ချမှုနဲ့လွတ်လပ်စွာသွားလာခွင့်မရှိတဲ့ကိစ္စတွေကြောင့်ပြန်လည်တားရောက်သူမဆိုသလောက်သာရှိခဲ့ပါတယ်။ကုလသမဂ္ဂအဖွဲ့ကလည်းဒုက္ခသည်တွေပြန်သွားလောက်အောင်တင့်တော်တဲ့အခြေအနေတွေမရှိသေးဘူးလို့ထပ်တလဲလဲပြောနေပါတယ်။ VOA ရလက်ခံရရှိထားတဲ့ထုတ်ပြန်ခြင်းမရှိသေးတဲ့ဒီအစီအစဉ်ကမှမြန်မာအစိုးရအနေနဲ့ပြန်လည်လက်ခံရေးအစီအစဉ်တွေကိုချောမှုရအောင်စ조사ဆောင်ရွက်ခဲ့တယ်လို့ဖော်ပြထားပါတယ်။ဒီအစီအစဉ်ကိုတုံ့ပြန်ထားတဲ့လူ့အခွင့်အရေးစောင့်ကြည့်လေ့လာရေးဖွဲ့ရဲ့ကြေညာချက်မှာတော့အာဆီယံအဖွဲ့အနေနဲ့ရိုဟင်ဂျာတွေထွက်ပြေးရတဲ့အကြောင်းရင်းတွေဖြစ်တဲ့တပ်ဖြတ်မှုတွေနဲ့မိရှုမှုတွေကိုလွတ်လပ်ထားကြောင်းဖော်ပြထားပါတယ်။မြန်မာနိုင်ငံအစိုးရကရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်ခံခြင်းမရှိပါဘူး။